သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြတ်တမောလုပ်ငန်းသည်တံငွေထုတ်လွှင့်မှုပြင်းမှတ်များကိုထိထိရောက်ရောက်ဆောင်ရွက်နိုင်ပါသလားဆိုတဲ့ဆောင်းပါးကိုယခုတင်ဆက်ပေးမှာဖြစ်ပါတယ်။နိုင်ငံတကာသင်္ဘောတင်ပို့မှုအတွက်အဓိကကာဗွန်ထုတ်လွှင့်မှုပြင်းမှတ်တွေကိုပံ့ပိုးပေးဖို့ Pacific နိုင်ငံတွေကဩစတြေးလျကိုတောင်းဆိုလိုက်ပါတယ်။တံငွေထုတ်လွှင့်မှုသိသိသာသာရှော့ချရန်အဆိုပြုချက်များကိုထည့်သွင်းစဉ်းစားရန်ဆက်မှုလုပ်ငန်းရဲ့နိုင်ငံတကာစီကံထိန်းသိမ်းရေးအဖွဲ့သည်လန်ဒန်မြို့မှာတွေ့ဆုံနေပါတယ်။ဩစတြေးလျသည်အဆိုပါအဆိုပြုချက်များကိုအပြည့်အဝလုံဆောင်မယ်လို့ကတိကဝတ်တွေတော့မပေးသေးပါဘူး။ Pacific နိုင်ငံများသည်ရာသီဥတုပြောင်းလဲမှုရဲ့ရှေ့တန်းတွင်ရှိနေပြီး၎င်းတို့ရဲ့ကြိုးများကိုကေတင်ရန်ဦးစီးကောင်းဆောင်လုံဆောင်နေကြပါတယ်။၎င်းတို့ရဲ့ပြစ်မှတ်မှာသင်္ဘောလုပ်ငန်းဖြစ်ပြီး Micronesian Center forSustainable Transport မှာ Etina Schutz 2020ခုနှစ်တွင်အသက်တင်ထုတ်လွှင့်မှုလုံးဝခင်းစင်ရာပြောကြားနေပါတယ်
။ Is an emitter of considerable greenhouse gas emissions both historically and contemporarily.
ကောင်းသည်တမိုင်းကြောင်းနှင့်မျက်မှောက်ခေတ်မျိုးစလုံးမှာဖန်လုံးအိမ်ဓာတ်ငွေ့အများအပြားထုတ်လွှင့်မှုတစ်ခုဖြစ်ပါတယ်။ယခုသတင်းပတ်တွင်လန်ဒန်တွင်နိုင်ငံပေါင်း195နိုင်ငံသည်ကုလသမဂ္ဂအပြည်ပြည်ဆိုင်ရာရေကြောင်းသွားလာရေးအဖွဲ့ဝင်တွေတွေ့ဆုံကြမှာဖြစ်ပါတယ် Shipping Australia မှာ Jim Wilson က၎င်းသည်လုပ်ငန်းရဲ့အဓိကရာသီဥတုပြစ်မှတ်များပါဝင်ပို့ဆောင်မှုကိုထိန်းချုပ်ပေးနေကြောင်းရှင်းပြပါတယ
် And the IMO isn't just some obscure body in London it's all the nations of the world sending their policy representatives to the IMO to vote so it really is a vote of the world's governments and if the IMO decides it and says it is so then we will support
IMO
it
IMO မထင်ရှားသောအဖွဲ့အစည်းမဟုတ်ပါဘူးကမ္ဘာပေါ်ရှိနိုင်ငံအားလုံးဟာ၎င်းတို့ရဲ့မူဝါဒရေးရာကိုယ်စားလှယ်များကိုမဲပေးရန်ဆေလွတ်နေခြင်းဖြစ်ပြီး IMO ကထို့သို့ဆိုရင်ကျွန်ုပ်တို့ထောက်ခံမှာပါသင်ပေါ်တင်ပို့မှုသည်ကမ္ဘာကုန်သွယ်မှုရဲ့90ရာခိုင်နှုန်းကျော်ရှိပြီးတစ်နှစ်လင်းကာဗွန်ထုတ်လွှင့်မှုရဲ့300ရာခိုင်နှုန်းခန့်ကိုတားဆီးလျက်ရှိပါတယ်။ဤစည်းဝေးသည်သီးသာထင်ရှားသောသင်္ဘောလုပ်ငန်းမှဓာတ်ငွေထုတ်လွှင့်မှုကိုဖြတ်တောက်ရန်တွန်းအားပေးဖို့နောက်ဆုံးအခွင့်အရေးဖြစ်ပါတယ်။ IMO ရဲ့လက်ရှိပြင်မှတ်သည့် Paris သဘောတူညီချက်ရဲ့2050မှာအသင်း3ရာရဲ့ထက်ဝက်မြတ်တာဖြစ်ပါတယ်။ဒီဒီသားသားရှော့ချရအဆိုပြုထားသည့်2030ခုနှစ်တွင်29ရာခိုင်နှုန်းဖြတ်တောက်ရန်2040ခုနှစ်တွင်96ရာခိုင်နှုန်းနှင့်2050ခုနှစ်တွင်100ရာခိုင်နှုန်းဖြစ်ပါသည်။ EU နှင့် US တို့သည်ကုန်သွယ်မှုအဓိကနိုင်ငံများဖြစ်ကြပြီးတရုတ်၊ရုရှား၊ Saudi Arabia နှင့် Brazil တို့တော့မပါရှိပါဘူး။သင်္ဘောများကိုပုံမတန့်ရှင်းပြီးပုံမထိရောက်မြန်ဆန်စီရန်အတွက် Pacific နိုင်ငံများသည်လောင်စာဓာတ်ဆီတန်းလင်း American Dollar 100ကောက်ခံရန်လိုလားနေကြပါသည်။၎င်းသည်သင်္ဘောများ Decarbonize နှင့် Pacific နိုင်ငံများကိုလိုက်လျောညှိထွေဖြစ်အောင်လှုံ့ဆော်ရန်တစ်နှစ်လျင် American Dollar 80 Billion အထိမြင့်တင်မှာဖြစ်ပါသည်။ Australia ရဲ့အခြေခံအဆောက်အဦဆိုင်ရာဝန်ကြီး Catherine King ရဲ့ယုံမှထုတ်ပြန်ချက်မှာ SPS ကိုယခုလိုပြောကြားထားပါတယ
် Australia will be an active player in advocating for an ambitious strategy and the phasing out of greenhouse gas emission by 2050 As an island nation where 99% of our goods are imported and exported by sea Australia needs to carefully consider the details of any economic measures
Australia သည်ယမန်ကျချီသောမဟာဗျူဟာတစ်ရပ်အတွက်လုံဆော်ပေးခြင်းနှင့်2050ခုနှစ်တွင် greenhouse ဓာတ်ငွေ့ထုတ်လွှင့်မှုရပ်တန်းသွားမည်ကျွန်ုပ်တို့ရဲ့ကုန်ပစ္စည်း99ရာခိုင်နှုန်းကိုပင်လယ်ရေကြောင်းဖြင့်တင်သွင်းတင်ပို့သည့်ကျွန်းနိုင်ငံတစ်ခုအနေဖြင့်ဩစတြေးလျသည်မြေသည့်စီးပွားရေးဆိုင်ရာအစီအမံများရဲ့အသေးစိတ်အချက်အလက်များကိုဂရုစိုက်ထည့်သွင်းစဉ်းစားရန်လိုအပ်ပါသည် ဒါဟာ Pacific တိုင်ဝမ်ကမျောလင့်နေတဲ့စိတ်ပါလက်ပါစိတ်နှလုံးအကျွမ်းမဲ့ပံ့ပိုးကူညီမှုတော့မဟုတ်ပါဘူး Athena Schultz Cup.
Australia, as a member of the Pacific family, should be supporting its Pacific allies, especially when it comes to the fight against climate change.
Pacific မိသားစုများရဲ့အဖွဲ့ဝင်တဝန်းနေဖြင့် Australia သည်အထူးသဖြင့်ရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ရာတွင်၎င်းရဲ့ Pacific မဟာမိတ်များကိုထောက်ပံ့သင့်ပါသည်။ရာသီဥတုနာရီသည်2050သို့လှည့်မြန်းစွာရွှေ့လျားနေပြီဖြစ်ပါသည်။ Pacific သမုဒ္ဒရာသည်ရင်သင်ဘောမပါပဲရွှဲလွှင့်သွားမည်မဟုတ်ဟုမျှော်လင့်နေကြပါသည်။သောရရှိများခင်ဗျာ SPS သတင်းဌာနက7 R Brewster ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေစောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းစောင့်မားတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ